အာဆီယံရဲ့ဘုံသဘောတူညီချက်900အပေါ်မှာအင်ဒိုနီးရှားကဂတိကဝတ်ထားရှိလှုပ်ဆောင်မှာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ပဋိပက္ခမှာတစားကံဖြစ်အာဆီယံကိုမြန်မာနိုင်ငံကအသုံးချမှာကိုတော့အဖြစ်ခံမှာမဟုတ်ဘဲတိုးတက်မှုမရှိဘူးဆိုရင်ပြတ်ပြတ်သားသားလှုပ်ဆောင်မယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဗီဒီယိုတို့ကအာဏာသိမ်းနှစ်နှစ်ပြည့်မှာပြောကြားလိုက်ပါတယ်။ဒါပေမဲ့ဘာကိုလှုပ်ဆောင်မယ်ဆိုတာကိုတော့ Writer သတင်းဌာနနဲ့အင်တာဗျူးမှာသူကမပြောပါဘူး။မြန်မာနိုင်ငံကိုဗိုလ်ချုပ်ကြီးတယောက်ဆယ်လုဖို့လည်းရှိတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဗီဒီယိုတို့ကဒီနေ့ဗုဒ္ဓဟူးနေ့မှာပြောကြပါတယ်။ဘသူကိုဆယ်လုမယ်ဆိုတာကိုသမ္မတကမပြောပေမဲ့မြန်နိုင်သမျှအမြန်ဆုံးဆေးလွတ်ဖို့မျှော်လင့်ထားတယ်လို့လည်းပြောပါတယ်။သူဆေးလွတ်မှဗိုလ်ချုပ်ကြီးဟာအင်ဒိုနီးရှားနိုင်ငံရဲ့ပြည်ဝင်ပြောင်းလဲမှာပါဝင်ခဲ့တဲ့သူဖြစ်တယ်လို့တော့ဆိုပါတယ်။အင်ဒိုနီးရှားကအောင်ပြတဲ့ဒီမိုကရေစီနိုင်ငံအဖြစ်ကိုဘယ်လိုပြောင်းလဲခဲ့တယ်လဲဆိုတာကိုပြောဖို့သမ္မတဂျိုကိုဗီဒီယိုတို့ကမျှော်လင့်ထားတာပါ။ဒါကချစ်ကပုံဆိုင်ရာကိစ္စဖြစ်ပါတယ်။အင်ဒိုနီးရှားမှာဒီအတွေ့အကြုံကျွန်တော်တို့ရှိပါတယ်။အခြေအနေကအတူတူပါပဲလို့ Writer သတင်းဌာနနဲ့အင်တာဗျူးမှာဂျိုကိုဗီဒီယိုတို့ကပြောပါတယ်။အင်ဒိုနီးရှားဟာဒီမိုကရေစီကိုဘယ်လိုစခဲ့သလဲဆိုတဲ့အတွေ့အကြုံကိုပြောနိုင်ပါတယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံကိုသူကိုယ်တိုင်မတော်သွားဘူးလို့တော့သူကမပြောသေးပါဘူး။ဒါပေမဲ့ဖြတ်သန်းမှုနောက်ခံတူတဲ့သူတွေကြဆွေးနွေးတာကပိုပြီးလွယ်ကူတာကိုတော့သူကအသိမှတ်ပြုပြောသွားပါတယ်။